သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မြန်မာနိုင်ငံရဲ့ဖြစ်စဉ်တွေထဲမှာကဘာကလူတိများခဲ့တဲ့ရှစ်လေးလုံးလူတို့အရေးတော်ပုံရဲ့တစ်ပက်လင်းဤဟာမနေ့ပြန်ဆိုရင်33နှစ်တိုင်ခဲ့ပါပြီ။လက်ရှိအချိန်ကာလဟာလည်းစစ်တပ်ရဲ့အာဏာသိမ်းကာလအတွင်းဖြစ်တာကြောင့်ဒီလိုအထိမ့်မှန်နေဟာထက်မှန်ပြီးတော်လှန်ရေးနေတွေထဲမှာပါဝင်ခဲ့ရပါတယ်။အာဏာသိမ်းကာလရပ်ပေါင်း190ဝန်းကျင်အတွင်းမှာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေကြောင့်ပြည်သူပေါင်း950ဝန်းကျင်သေဆုံးခဲ့ရပါတယ်။ဒီလိုတရက်ကိုပြည်သူ5ဦးလောက်သေဆုံးခဲ့ရတဲ့အခြေအနေကြမှာလူငယ်တွေအများစုပါဝင်တဲ့ຫນွေဦးတော်လှန်ရေးဟာ88လူထုတော်လှန်ရေးလို့ပဲစစ်အာဏာရှင်ကိုတော်လှန်နေစေပါပြည်သူတွေရဲ့ဆန္ဒထုတ်ဖော်မှုတွေနဲ့ပတ်သက်ပြီး88ចောင်းသားဟောင်းတို့က
ဒီကျွန်တော်တို့အခု2021ຫນွေဦးတော်လှန်ရေးဆိုလို့ရှိရင်ဟိုတောင်ကွာ62 7 July အရေးတော်ပုံကစလို့ပေါ့နော်တောင်ကွာ84 85နဲ့တောင်ကွာ88ဒီ2000ဆရှိတယ်ပေါ့เนาะစစ်အာဏာရှင်စနစ်ကိုစန့်ကျင်ခဲ့ကြတယ်တော်လှန်ခဲ့ကြတယ်တိုက်ပွဲအဆက်ဆက်ရဲ့အဆက်ပဲဖြစ်တယ်ဆိုတာကိုပထမဆုံးပြောချင်ပါတယ်ဒီ1988ဒီမိုကရေစီရေးတော်ကြီးပုံကြီးမှာဆိုလို့ရှိရင်ကျွန်တော်တို့ပြည်သူတွေကလှဲနေလေအောင်မြင်းဆောင်မကြံတော်လှန်ခဲ့ကြသလိုပဲခု2021မျိုးတော်လှန်ရေးမှာလည်းပြည်သူတွေဟာဒီထက်ပိုပြီးတော့စီးလုံးမြင့်မြတ်စွာနဲ့စန့်ကျင်တော်လှန်နေကြတဲ့အခြေအနေဖြစ်ပါတယ်
ဒီမိုကရေစီလိုလာတဲ့ပြည်သူတွေရဲ့ဆန္ဒထုတ်ဖော်မှုတွေကိုလည်းစစ်တပ်ကခေတ်ဆက်ဆက်မှာအကြမ်းဖက်ခဲ့တာပါ1962ခုနှစ်ပြုတ်ခွင်းမှုမှာလည်းရာနဲ့ချီတည်ဆုံခဲ့ရသလို1988စက်တင်ဘာမှာလည်းရန်ကုန်မြို့ကလမ်းတွေပေါ်မှာစစ်တပ်ကပစ်ခတ်ခဲ့တာကြောင့်ပြည်သူအများပြားတည်ဆုံခဲ့ရပါတယ်လက်ရှိຫນွေဦးဒေါ်လာရေးဆန္ဒထုတ်ဖော်မှုမှာလည်းလက်နက်မဲ့ပြည်သူတွေကိုအကြမ်းဖက်ပစ်ခတ်တာကြောင့်ရာနဲ့ချီတည်ဆုံခဲ့ရတာပါ2020ရွေးကောက်ပွဲမှာမဲစည်းရင်ကိုအမှားလုပ်တာကြောင့်အာဏာထိန်းရခြင်းဖြစ်တယ်လို့ထုတ်ပြန်တဲ့စစ်ကောင်စီရဲ့လုပ်ရမှာပြည်သူတွေဟာအရင်ထက်ပိုပြီးစစ်အာဏာရှင်စနစ်ကိုစန့်ကျင်ခဲ့ကြပါတယ်။တိမ့်နဲ့ချီတဲ့ရဟန်းတန်ဃာတွေ၊ခလီငယ်တွေ၊တက္ကသိုလ်ကျောင်းသားတွေ၊ဆရာဝန်တွေနဲ့ကဏ္ဍအလိုက်ကပြည်သူတွေပါဝင်တဲ့1988နဲ့2021ဟာတူညီတဲ့အချက်တွေရှိနေတယ်လို့မတူညီတာတွေလည်းရှိတယ်လို့ဆိုပါတယ်။
မတူညီဘူးလို့ပြောလို့ရနိုင်တဲ့အခြေအနေကတော့ဘာလဲဆိုလို့ရှိရင်1988မှာဆိုလို့ရှိရင်တော့ဒီပြည်သူတွေရဲ့ပုံကြွတော်လှန်မှုကြောင့်စစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပြီးတော့ခု2021မှာကကြတော့စစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပြည်သူတွေကဆန့်ကျင်အုံကြွတော်လှန်ကြတာဖြစ်ပါတယ်။ဒါပေမဲ့တူညီတဲ့အခြေအနေအချက်လက်တွေကဘာလဲဆိုလို့ရှိရင်တော့ဒီစစ်အဆက်မှာကျွန်တော်တို့နိုင်ငံဟာလွတ်လပ်ရပြီးခဲကနေပြီးတော့ခုချိန်ဒီအောင်စစ်အာဏာရှင်စနစ်ကအမြင့်တွယ်နေပြီးတော့ကျွန်တော်တို့ပြည်သူတွေမှာဖိနှိပ်ပြီးတော့အုပ်ချုပ်နေတဲ့အခြေအနေမျိုးပဲရှိနေသေးတာကိုတော့ကျွန်တော်တို့ဒီချိန်ထိအောင်တွေ့နေရသေးပါတယ်ရှင့
်1962 7 July 1988လူထုအရေးတော်ပေါ်2000ရွှေဝါရောင်ဒေါ်လာရင်းနဲ့လက်ရှိ2021ຫນွေဦးဒေါ်လာရင်းဟာဒီမိုကရေစီလိုလားတဲ့ပြည်သူတွေရဲ့ပြင်းပြတဲ့ဆန္ဒထုတ်ဖော်မှုလို့ဆိုကြပါတယ်လက်ရှိ2021ຫນွေဦးဒေါ်လာရင်းမှာတော့အများစုပါဝင်နေတာကចောင်းသားလူငယ်တွေပါ Digital Kit ကိုရောက်နေတဲ့ဒေါ်လာရင်းမှာတော့လူငယ်တွေဟာလမ်းပေါ်ကတိုက်ပွဲတွေအပြင် Social Media Platform ကိုအသုံးပြုပြီးဆန္ဒထုတ်ဖော်မှုပုံစံမျိုးစုံကိုလှုပ်ဆောင်နေကြပါတယ်နေ့စဉ်ရက်ဆက်ဆိုသလိုမယက်မနာဆန္ဒပြတပိတ်တွေဆင်နွှဲဖို့စီစဉ်ခဲ့တဲ့မန္တလေးအခြေဆိုင်တက္ကသိုလ်ចောင်းသားတမကများစီကြောင်းရဲ့ပြန်ကြားရေးတာဝန်ခံကိုမင်းခတ်ကျော်လင်းက
ကျွန
်
တော်တို့2021ခုနှစ်ကိုစာပြီးရတာလေကျွန်တော်တို့ဒီဆက်အနာတိမ့်လိုက်တဲ့အချိန်မှာကျွန်တော်တို့ Fifi la ကကျွန်တော်စစဉ်းစားရပေါ့နော်ကျွန်တော်တို့ဆက်အနာရှင်တွေရဲ့အနာတော့တိမ့်လိုက်ပြီပေါ့ကျွန်တော်တို့အဲ့တော့ဆန္ဒပြတော့တဲ့အချိန်မှာကျွန်တော်တို့ကလွယ်ကူပါမလားပေါ့ဒီလိုမျိုးနှစ်ချက်တစ်ချက်လို့ပဲပြန်ဖြစ်မှာလားဆိုတော့ကျွန်တော်ထင်တာတော့ထုံးတယ်ကျွန်တော်ကတာရကရဲ့နောက်ဆုံးရှိခဲ့ပြီသားဆိုတော့ဒါကျွန်တော်တို့လည်းဖြစ်မယ်ဆိုတာတီးခဲ့ပြီသားဖြစ်တဲ့အတွက်ဟိုလက်ရှိချိန်မှာတော့အဲ့သူတို့ပြစ်ခတ်မှုကလည်းဒါဟိုများတဲ့ဒီကျွန်တော်ရှေ့ကျွန်တော်တို့ခေါ်မှာဆိုရင်ဒါ CN ညတွေကဒါကားနဲ့ဝင်တိုက်တယ်ပေါ့နော်ကျွန်တော်တို့ဒီ38လမ်းမှာဆန္ဒပြနေလူတွေကားနဲ့ဝင်တိုက်ကြရအဲဒါကျွန်တော်တို့ဒီဒါသူတို့ဒီစလိုင်းနိုင်ငံတကာရဲ့ဟိုမျက်နှာတာရအောင်ဆိုတော့ကျွန်တော်တို့ဒီတပိတ်တွေကိုခုကျွန်တော်ဖြိုခွင်းတဲ့ပုံစံပြနေပြီမဲ့တရှိရနေမှာစပြီးတော့ညမှာကားနဲ့တိုက်တယ်ကိုရနေမှာကျွန်တော်တို့ဒီကျောင်းသမကတပိတ်စစ်ကြောင်းပါတယ်38လမ်းမှာယူပေါ်မှာပဲကျွန်တော်ရေးနေထိုးဖြိုခွင်းတယ်ပေါ့နော်ဒီစမုတ်ပုံးတွေဒီမျက်ရည်ပုံးတွေနဲ့တုံးပြီးဖြိုခွင်းကြ ကျွန်တော်ကလာတော့မယ်ဆိုတာတည်ရဒါသူတို့တက်တက်ဖြစ်တော့မယ်ဆိုတာဒါအခုဆိုတာကျွန်တော်တို့ဟိုထောင်ချီရှိလာပြီပေါ့နော်ထောင်ချီရှိရအနေထားဖြစ်တဲ့အတွက်ဟိုဒါအပြောင်းပေါ့နော်ဆရာနာရှင်အောင်ဆရာနာရှင်ပုံစံတိုင်းတွားရမယ်အခုချိန်မှာကျွန်တော်တို့ကဟာလာဒီနောက်ချက်2021ဒီຫນွေဥတော်လိုင်းဟာဒီကျွန်တော်တို့ဒီဒါ6လကျော်လာပြီပေါ့ကျော်လာကြည့်ကျွန်တော်တို့တပိတ်တွေဘာလို့မရက်သေးရလဲမင်းတော့ကျွန်တော်တို့ဒီတစ်ခေါက်မှာတော့အဲကျွန်တော်တို့အခုကျွေးကြော်လဲပေါ့နော်88ကတွေးကြည့်ဟော21မှာအပြီးတောင်းလဲဆိုကျွန်တော်ကမရှိတော့လို့ပေါ့ကျွန်တော်ကျောင်းသားတွေလူငယ်တွေကျွန်တော်နောက်ဆုံးဘလောက်ကြီးပြောထားလဲဆိုဒီတစ်ယောက်ရှင်နှစ်ယောက်ထွက်မယ်ပေါ့ထွက်ပြီးကျွန်တော်တို့လက်ရှိထိဆက်ပြီးတော့ထက်ပြီးတော့တော်လန်နေအောင်မယ်ကျွန်တော်တို့တိုက်ခတ်မှုကြောင့်တော့လူတွေနည်းသွားရဆိုမယ်လက်ရှိထိတော့ကျွန်တော်တို့ကဟိုအပြီးသွားမယ်ဆိုစိတ်နဲ့ပဲကျွန်တော်တို့လမ်းမောထွက်နေချာတော့မယ်ပေါ့နော်
88အရေးတော်ပုံကာလမှာတော့ August လကစားစက်တင်ဘာလလည်းအထိပြည်သူဝန်ထမ်းတွေအပါအဝင်ကျောင်းသားလူငယ်အများစုဟာလက်မရထဲချစ်တက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။2021အရေးတော်ပုံကာလမှာတော့လက်မော်ထွက်ဆန္ဒထုတ်ဖော်မှုတွေအများပြားရှိခဲ့ပေမယ့်ကူးစက်လွယ် COVID-19 အခြေအနေကြောင့်ပြည်သူအများစုဟာဆန္ဒထုတ်ဖော်ဖို့အရေးမတားလာပါဘူး။အကျန်းဖက်ဖိအားပေးလှုပ်ဆောင်မှုတွေလှုပ်ဆောင်နေတဲ့စစ်ကောင်စီရဲ့တက်တွေကြမှာလဲပြည်သူအများစုဟာနေရက်စွန့်ခွာရှောင်တိမ်နေကြရတဲ့အထိဖြစ်ခဲ့ပါတယ်။စစ်ကောင်စီကိုဆက်လက်တိုက်ပွဲဝင်ဖို့ဆုံးဖြတ်ထားတဲ့လူငယ်တွေတက်တော့ပြည်သူတွေရဲ့ဝန်ရံအားပေးမှုဟာအရေးကြီးတဲ့ကဏ္ဍတစ်ခုဖြစ်တယ်လို့ကျောင်းသားတပိတ်ဦးဆောင်တာဝန်ခံတူကဆိုပါတယ်
။ဒါပြည်သူမပါတဲ့ဒေါ်လာရေးမအောင်မြင်မှုပြားဒါကျွန်တော်တို့ဒါဘဲဝါရမှမဆိုဘဲစနစ်မှမဆိုဒါအများအားပြောရစရာပေါ့နော်ပြည်သူမပါတဲ့လုပ်ငန်းပြည်သူမပါတဲ့ဒေါ်လာရေးလည်းမအောင်မြင်ဘူးပေါ့ဒါကျွန်တော်တို့ကပြည်သူအားလုံးပါမယ်ပြည်သူရဲ့ထောက်ခံမှုပြည်သူရဲ့ပံ့ပိုးမှုကိုပါရမယ်ပေါ့နော်အားလုံးရဲ့ပံ့ပိုးမှုရဥပမာပြင်ဆန္ဒပြတာတောင်းမှပြည်သူထောက်ခံမှုပါမှာကျွန်တော်တို့အနေနဲ့ဒါအောင်မြင်ပြလို့ရတာဟုတ်အဲ့တော့ကျွန်တော်တို့ပြည်သူတွေပါမှာလည်းအောင်ရမယ်ပြည်သူတွေကလည်းအောင်ကျင်စိတ်အပြည့်ရှိရမယ်ပြည်သူတွေကလည်းအောင်လို့တဲ့စိတ်တက်ရှိရမယ်စိတ်တက်ကြသွားလို့မရဘူးပေါ့နော်ကျွန်တော်ဒီတိုက်ပွဲမှာကျွန်တော်တို့ကမနိုင်ရင်ဒါခံပေးအောင်တော့ပဲနောက်ပေါ့နော်250နှစ်တရားခံပေးအောင်တော့ပေါ့ဆိုတော့ကျွန်တော်အရှိမတိုက်ခဲ့ကြပြီနောက်မျိုးဆက်ကတိုက်ချိန်မှာတိုက်တော့မှာဒီလိုပုံစံမျိုးကြီးရဲအများတန်းဒီသူကပဲခံနေရရင်ပေါ့နော်အဲ့တော့ဓမ္မနဲ့အာရမမှာကျွန်တော်တို့ဘာသာတရားနဲ့ကြည့်ရင်တော့ဓမ္မနဲ့အာရမမှာဓမ္မကနိုင်နေဆိုတော့ဒါအားလုံးပြရမှာပေါ့နော်ဒါအားလုံးမှာလည်းဒါအားလုံးရဲ့တမိုင်းပေးတာဝင်မယ်အဲ့တော့အားလုံးပြည်သူတွေလည်းအားလုံးပါဝင်ကြဖို့လိုတယ်ကျွန်တော်တို့ပြည်သူတွေပါဝင်ဖို့အတွက်ကိုဒါကျွန်တော်တို့ကလည်းအများတန်းတိုက်တွန်းမှုရှိပါတယ်အဲစကလုံးတိုင်းမှာကျွန်တော်တို့နောက်ဆုံးကြွေးကြော်တန်ဖြစ်တဲ့ရေတော်ပုံအောင်ပြီဆိုတော့စကလုံးတိုင်းပဲကျွန်တော်တို့ပြည်သူအားလုံးပူးပေါင်းပါဝင်ကြဖို့ပဲကျွန်တော်တိုက်တွန်းပါတယ်ခင်ဗျာဟုတ်ကဲ့
စစ်ကောင်စီဟာ2021ຫນွေဥတော်လိုင်းရေးကာလအတွင်းမှာပြည်သူ9500ကျော်ကိုဖမ်းဆီးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကကောက်ခံတဲ့အမှတ်တမ်းတွေအများတည်ရပါတယ်ဒီလိုဖမ်းဆီးခံရသူတွေကိုလည်းစစ်ခုံရုံးတင်အမိန့်ချတာတွေမျက်ကွယ်အမိန့်ချတာတွေနဲ့ပုံမှန်တွေကိုအများပြချက်တရားစွဲဆိုခဲ့တာပါဒီလိုလှုပ်လှိရှိတဲ့အခြေအနေတွေကြောင့်လက်ရှိကာလနိုင်ငံရေးလှုပ်ရှားသူတွေဟာစစ်ကောင်စီရဲ့တောင်းကြတဲ့ကိုမဝင်မိအောင်ဂရုစိုက်ဖို့လိုအပ်တယ်လို့88ကျောင်းသားဟောင်းတူကဆိုပါတယ်
။ရှင်ဒီလုံကြီးအကောင်ကြီးအားနေတယ်ပေါ့။အားနေကြတော့ခေါင်းဆောင်ဒီမြို့ခဲအဲနောက်ကဘုံကြီးမျိုးမဆွေးမြေ့ခဲ့တာပေါ့။ဒီစစ်ကျွန်တော်ဘက်ကစစ်တပ်ရဲ့တောင်းကြပေါ့နော်။တောင်းကြတဲ့ဝင်မိတာတွေရောအဲဒါကိုဟိုကတတိမထားမိတာတွေရောအားမျိုးပေါ့နော်။ဒါအားနေချက်တွေပေါ့။အဲ့ဒီကိစ္စအကောင့်ချက်ဆိုတော့အားလုံးကိုတိတ်နေတုံကြီးနဲ့အတပိတ်ကြီးချက်သွားခဲ့တာအဲ့တော့လူရဲ့တက်တိကြီးကြတာဒါကြအကောင့်ချက်ပေါ့ဒါလေးကျွန်တော်လူငယ်တင်ရလာပြီပါမယ်ဟာတတိယအရင်ညစထားရှိရမယ်တော့ထောင်ကျောက်ပေါ့အကျန်းဖတ်တာလေးနော်ကိုယ်အကျန်းဖတ်လို့မလိုပါဘူးအကျန်းဖတ်တယ်ရှောင်ရှားရမယ်နော်ရှောင်ရှားပြီးတော့တကယ်လူထောက်အောင်မျိုးရအောင်နိုင်ငံထောက်အောင်မျိုးရအောင်ကြိုးစားရမယ်နော်အဲ့လိုမျိုးပေါ့အဲ့လိုတော့အမှားတယ်လို့ကျွန်တော်စာလေ
စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်လည်းလူငယ်တွေဟာနိုင်ငံရဲ့ဒေသအသီးသီးမှာပြည်သူလုံခြုံရေးတပ်ဖွဲ့တွေကိုဖွဲ့စည်းခဲ့ကြပါတယ်နိုင်ငံအတွက်အရေးပါလာတဲ့ဒီမိုကရေစီအရေးမှာဖက်ဒရယ်ကိုအခြေခံတာကြောင့်ပေါင်းစုညှိနှိုင်းလှုပ်ဆောင်ရေးဟာလိုအပ်နေတယ်လို့နိုင်ငံရေးမှာပါဝင်လှုပ်ဆောင်နေသူတွေကဆိုပါတယ်နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရဖို့နဲ့နောက်ကျောင်းပြန်မလဲဖို့အရေးမှာလိုအပ်ချက်တွေနဲ့ပတ်သက်ပြီး88ကျောင်းသားဟောင်း2020အမတ်လောင်းတူက
ဒီကျွန်တော်တို့လူချင်းတဲ့အခြေအနေအခင်းချင်းနိုင်ငံရေးအခင်းချင်းရောက်ဖို့အတွက်ပေါ့နော်ကျွန်တော်တို့ဒီအားလုံးကလူလားတောင်းတနေကြတဲ့စစ်အာဏာရှင်စနစ်အပြည့်အဝဖျက်သိမ်းရေးအခြေအနေကိုရောက်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့အခုဒီမြေပြင်မှာဆောင်ရွက်နေကြတဲ့အင်အားစုတွေရှိမယ်နိုင်ငံရေးပါတီတွေရှိမယ်နိုင်ငံရေးပါတီဆိုတဲ့နေရာမှာလဲဒီမိုကရေစီအခင်းချင်းဘက်မှာလက်ရှိတော်လှန်ရေးမှာစစ်စစ်မှန်မှန်ပါဝင်တဲ့အင်အားစုတွေကိုဆိုလိုချင်တာဖြစ်ပါတယ်ဆိုတဲ့အခါကျတော့နောက်ကျွန်တော်တို့ခု NUG ရော CRPH တို့ရှိမယ်နောက်တိုင်းရင်းသား လက်နက်ကင်အင်အားတော်လိုင်းအင်အားစုရှိမယ်ဆိုတဲ့ခါကျတော့ဒီအင်အားစုတွေအားလုံးကနေပြီးတော့စုစည်းညီညွတ်ပြီးတော့ဒီတော်လိုင်းရေးကိုညီညွတ်နဲ့အချိန်ခိုက်ဆင်နွှဲနိုင်ကြလို့ရှိရင်တော့ကျွန်တော်တို့လူချင်းနဲ့ဒီဆီယနာရေးစနစ်အပြည့်အစုံခြေမုံနိုင်ပြီးတော့ကျွန်တော်တို့လူချင်းနဲ့ဖက်ဒရယ်ပြည်ထောင်စုကြီးကိုအမြန်ဆုံးတည်ထောင်နိုင်မယ်လိမ့်မယ်လို့ကျွန်မကတော့ယူဆပါတယ်ယုံကြည်ယူဆပါတယ်ရှင်
မြန်မာနိုင်ငံဟာ1960နောက်ပိုင်းကအစမတည်ငြိမ်တဲ့နိုင်ငံရေးဖြစ်စဉ်တွေကြားမှာစစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့အတူဖြတ်တန်းခဲ့ရတာပါဒီလိုနိုင်ငံရေးဖြစ်စဉ်တွေမှာလည်းကျောင်းသားလူငယ်အများစုဟာရှေ့တန်းကနေပါဝင်ခဲ့ကြပါတယ်လက်ရှိຫນွေဦးတော်လှန်ရေးကာလမှာလည်းလူငယ်တွေရဲ့လှုပ်ရှားမှုကတစ်စင်ငြိမ်းချမ်းလွတ်လပ်တဲ့နိုင်ငံတစ်ခုကိုတည်ဆောက်နိုင်မှုဟာပြည်သူအားလုံးရဲ့မျှော်လင့်ချက်ဖြစ်နေပါတယ်ဒီသတင်းကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ